မနိုင်ငံဟာကမ္ဘာလူဦးရေအများဆုံးနိုင်ငံလည်းဖြစ်စီးပွားရေးအကြဒုတိယအင်အားအကြီးဆုံးနိုင်ငံလည်းဖြစ်တဲ့ရုပ်ပြည်သူသမ္မတနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်ပြီးအိမ်နီးချင်းနိုင်ငံဖြစ်နေတာကြောင့်စီးပွားရေးအကြကူးလူဆက်ဆံမှုအများအပြားရှိနေမယ်ဆိုတာကတန်တရားဖြစ်เสียမရှိပါဘူးလူဦးရေတန်ပေါင်း1350ကျော်ရှိတာကြောင့်ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာအလုံးလောက်ရဖို့ကိစ္စကတရုတ်နိုင်ငံအတွက်တော့တကယ်စိန်ခေါ်မှုကြီးတစ်ခုပါဒါကြောင့်လဲအိမ်နီးချင်းမြန်မာနိုင်ငံကထွက်သမျှစားနပ်ရိက္ခာအမျိုးအစားပေါင်းစုံကိုတရုတ်တို့ကဝယ်ယူနေတာဖြစ်ပါတယ်တခါမြန်မာနိုင်ငံအနေနဲ့ကလည်းစိုက်ပျိုးရေးနိုင်ငံတစ်ခုဖြစ်တာနဲ့အညီစက်မှုထုတ်ကုန်ပစ္စည်းလိုအပ်ချက်ကကြီးကြီးမားမားကိုရှိနေတာပါဒါကြောင့်လဲတရုတ်ပြည်ကထွက်တဲ့လျက်စစ်နဲ့စက်မှုပစ္စည်းအများအပြားအတွက်ကတော့မြန်မာနိုင်ငံဟာအရေးပါတဲ့ဈေးကွက်တစ်ခုလို့ပဲဆိုရပါလိမ့်မယ်ဒီကြားထဲမှာအမတရုတ်နိုင်ငံဟာမြန်မာနိုင်ငံပါဝင်ဖြစ်တဲ့အရှေ့တောင်အရှဒေသကနိုင်ငံအားလုံးနဲ့ကုန်သွယ်ကူးသန်းရောင်းဝယ်ရေးကိုတိုးချဲ့လာနေပြီးတက်ကရစ်2020ပြည့်နှစ်ရောက်ရင်တရုတ်နဲ့အာဆီယံအကြားကုန်သွယ်မှုကိုဒေါ်လာဘီလီယံ1000ဘူအထိတိုးမြင့်သွားဖို့အောက်တိုဘာလ9ရက်နေ့ကဘရူနိုင်းနိုင်ငံမှာကျင်းပခဲ့တဲ့16ကြိမ်မြောက်တရုတ်အာဆီယံထိပ်သီးအစည်းအဝေးအတွင်းသဘောတူခဲ့ကြပါတယ်မြန်မာနဲ့တရုတ်အကြားကူးသန်းရောင်းဝယ်မှုဟာတဖြည်းဖြည်းတိုးလာနေပြီးတက်ကရစ် 2020 ပြည့်နှစ်မှာဒေါ်လာ15ဘီလီယံအောက်မနည်းရှိသွားနိုင်တယ်လို့စီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနဝန်ကြီးရဲ့အကြံပေးပုဂ္ဂိုလ်တူက VOA ကိုပြောပါတယ်မြန်မာတရုတ်လက်ရှိကူးသန်းရောင်းဝယ်ရေးအခြေအနေနဲ့အနာဂတ်အလားအလာတွေကိုသိရအောင်ဝန်ကြီးရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမောင်အောင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုဆက်ရှင်းပြပါတယ်
ပြောမယ်ကျွန်တော်တို့ကကုန်သွယ်မှုကဒီခုကာလပိုင်းပေါ့နော်နည်းနည်းသုံးနှစ်အတွင်းပေါ့နော်ဆိုတော့ကျွန်တော်တို့ကသူတွေကကုန်သွယ်မှုထိုးတက်တာအမြန်ဆုံးပါလေလက်ရှိမှာလည်းတကယ်မေဂျာထွေးတင်းပတ်နာတို့တို့ကနံပါတ်1ပဲဟိုပုံတော့အတွင်းကုန်ထိုင်နေတို့ကနံပါတ်1ပဲလေသွင်းတဲ့ဟာမှာကိုယ့်ကသူ6 billion ပေါ့ထားပါတော့နော်အဲ့ထက်မှာသူကနေဇက်ကသွင်းတာပုံများတယ်ကိုသူလေနေဇက်ပေါ့ကျွန်တော်တို့ညောင်းညောင်းမှန်းလာတော့မကြခင်မှာသူကတိရစ္ဆာန်တိုးရမယ်ဆိုရင်ကျွန်တော်တို့မကြခင်မှာလေခုဟာက6ဆိုရင်နောက် 7 8ဆိုတော့မတင်းတော့ဟာမကြခင်ဖြစ်လာမှထင်တယ်ကွာဒီမန်းပေါ့သူကကိုကျွန်တော်ကတော်တော်များများသူကဝယ်တယ်ပေါ့နော်သူ့ရဲ့ဒီမန်းကလည်းအများကြီးပဲပေါ့နော်နောက်တစ်ခါသူ့ရဲ့ဒီစီတာသူဖြစ်ဒီစမှုပေါ့စမှုကိုထိခံတဲ့သူကစမှုလို့မျိုးပစ္စည်းတော်များများကအခုဆိုရင်တရုတ်ရဲ့ဟာကတော်တော်များများကျွန်တော်နိုင်ငံကိုတော်တော်ထိုးပေါက်လာတာပေါ့နော်တော်တော်များများပေါ့နော်ဘာကြောင့်လဲဆိုတော့သူတို့နဲ့ကျွန်တော်တို့ကနေဆက်နဲ့ထိဆက်နေတဲ့အပြင်ပေါ့နော်ဒီ infrastructure ကအရန်ကောင်းတယ်ပေါ့နော်မှလမ်းနေရာပညာကောင်းတယ်ဆိုတာဟိုတကယ်လို့ကျွန်တော်တို့ကဟို security တွေတခုနည်းနည်းလေးစိုးရင်ရတာပေါ့နော်အော်လုံချုံရေးပေါ့နော်အဲ့လုံချုံရေးကောင်းလို့ကတော့လမ်းအောင်ကောင်းမှုသားပဲလမ်းကောင်းမှုသားဆိုကုန်သွယ်မှုကတော့တက်နေမှာပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့လက်ရှိကုန်သွယ်မှုပေါ့လေဆရာလက်ရှိကုန်သွယ်မှုရောနောက်အနာဂတ်ဖြစ်လာနိုင်မဲ့ကုန်သွယ်မှုနှစ်ဖက်ကုန်သွယ်မှုလာလာမှာရောမှာတရုတ်နဲ့မြန်မာရှင်းမယ်ဆိုရင်ဘယ်ဘက်ကပို့ပြီးတော့ဟိုပုံငွေလုံငွေပေါ့ဆရာဘယ်ဘက်ကများနေပါလဲ
အဲအခုကတော့ဟောပါတိတ်ဟိုကမဖြစ်ဘူးသူလည်းကျွန်တော်တို့ကဟောဘယ်လဲဆောက်ဖြစ်ပါတယ်တိတ်မများဘူးအများကြီးဟောမကွာဘူးမှသူလည်းဝယ်တယ်ကျွန်တော်တို့လည်းဟောဆိုတော့မဖြစ်တာပေါ့သူလည်းဟောပုံတွင်ကိုဆိုလို့ရှိရင်ပေါ့နော်အများကြီးမကွာဘူးကျွန်တော်တို့ထင်တယ်ဆို balance သာလားရှိတယ်ဟိုနည်းနည်းတော့ကျွန်တော်တို့တည်ရတော့နည်းနည်းပုံများကျင်နေတယ်ပြီးရဲ့နှစ်ဆိုရင်လေ
ဟုတ်ကဲ့မြန်မာကနေပြီးတော့တရုတ်ဘက်ကိုအဓိကဘယ်လိုကုန်ပစ္စည်းတွေသွားနေပါသလဲဆရာ
အခုပြီးခဲ့တဲ့နှစ်ကတော့ဟိုဟာပေါ့အဓိကညာတော့ထွက်သွားတာတော့ဟာပဲလေမာအများဆုံးထွက်သွားတာတော့ဟိုမှာကျွန်တော်တို့ကလေယာကုန်တွေမှာတော့ဆန်ဆိုတဲ့အခုပြီးခဲ့တဲ့နှစ်က15မှာတရုတ်ကအများဆုံးဝယ်သွားတာလေငါပဲမျိုးစုံဟိုရေထွက်ပစ္စည်းနော်ကိုဖရူဘောဖရူစာကြောင့်တက်သေးဝလာဆိုလည်းသူတို့ပဲထွက်တာပဲကိုလို့ရတယ်လေအများဆုံးပေါ့နော်တက်သေးဝလာကဟာကြီးတော့ပေါ့သူကရာသီလိုက်ပေါ်တဲ့ပစ္စည်းတွေသူကတရသီးဆိုတရသီးပေါ်တဲ့ချင်းဝါတာပဲလုံးလာနော်အဲ့ဒါမျိုးဟာပေါ်တဲ့ချင်းတော့အဲ့ဒါမျိုးပေါ့နော်ဟိုကျွန်တော်တို့ကထပ်ထပ်ပြားဟာတွေကသူတို့ပြီးရောက်တာပဲလေနောက်ဒါပြင်ကျွန်တော်ကပေါ့ဒီကုန်ကျန်းပေါ့နော်အခြားကုန်ကျန်းအနေနဲ့ဆက်ဆက်နေတာဆိုလည်းသူကကျွန်တော်တို့ကထပ်ထပ်ပြားဟာတွေကသူတို့အကုန်လုံးဝယ်တာပဲတင်မှာ
ဟုတ်ကဲ့
ဒါပဲဖြစ်ပေါ့နော်သူကဝယ်တယ်နောက်ခုကကျွန်တော်တို့ကသူ့ဆိုရင်ဟာနေဆက်တို့ဘာလို့မှကျွန်တော်တို့ကစဉ်းစားမရှိလို့မတစ်တို့ဘာလို့လဲသူ့ပြည်အများဆုံးသွားနေတာပဲတစ်သွားတယ်နောက်ကိုကျွန်တော်တို့အရင်ကဆိုရင်ကြောက်ဆင်းပေါ့ကြောက်ဆင်းရင်ရိုင်းတုံးလို့ပါသွားကျွန်တော်ဒီကသူ့ကိုအများဆုံးရောင်းရတာပဲဟာလေလံပွဲပညာဆိုရင်ဒါအားလုံးကသူကဒီမှာဟိုလေလံအောင်သွားပြီဆိုလို့ရှိရင်သူအားရရနဲ့ထွက်သွားတာပဲလေအရင်ကဆိုရင်ဗာအဓိကဝယ်တာက Chinese ကုန်တွေဝယ်တာပဲလေတင်မှာ
တရုတ်ဘက်ကနေပြီးတော့ရောမြန်မာပြည်ဘက်ကိုဘယ်ပစ္စည်းတွေဘယ်ကုန်တွေအဓိကဝယ်မှာလဲခင်ဗျာ
အဓိကစက်မှုကုန်တွေပဲစက်မှုကုန်တွေကလည်းအများဆုံးပဲစက်မှုဆိုတာဟာ electrical ရောလေယာဉ်သုံးပစ္စည်းတွေရောအများဆုံးစက်နဲ့စက်ကိုအချိန်ကနေပစ္စည်းတော်များများနေရာဟောင်းမှာသေးုပ်ကတော်များဝင်တယ်ဘာပြောပေါ့နော်အခုချိန်မှာလေထရက်တာဆပေါ့နော်တော်များများအခုတရုတ်ကအများဆုံးဝင်နေရပဲတော့လေနော်ဆရာဆက်ဆိုတဲ့ဆရာဆက်နဲ့ဆိုင်တဲ့ပစ္စည်းတွေတော်များများသူတို့ကြည့်ရမှန်းများတယ်လေ
ဟုတ်ကဲ့ အခုလက်ရှိဒီအာဆီယံထဲမှာဆိုရင်ရောမြန်မာနိုင်ငံရဲ့အာဆီယံထဲမှာကုန်သွယ်မှုအချိုးအစားကရောဘယ်လောက်ထိရှိပါလဲဆရာ
။အာဆီယံနဲ့ကုန်သွယ်တာတော့ကျွန်တော်ကဟောပေါ့နော်တော်တော်များလာပဲတဝက်နေပါလောက်ကအာဆီယံပဲလေအမှန်ပြောရရင်တော့ဟိုအာဆီယံပြည်မှာတကယ်တမ်းကျွန်တော်အများဆုံးလုပ်နေတာတော့ဟောပဲတရုတ်နဲ့အိန္ဒိယရဲ့ဂျပန်ရဲ့ပေါ့နော်။ကျန်တဲ့အာဟာအာဆီယံမှာကျွန်တော်ကတော်တော်များများလေ။အဲကြောင့်ခံမှန်းကြည့်ရတော့တဝက်နေပါလောက်ကတော့အာဆီယံနေလည်းလုပ်တာပဲ။
ဆိုတော့မြန်မာနိုင်ငံရဲ့ကုန်သွယ်မှုတဝက်နီးပါးလောက်ကအာဆီယံဖြစ်ပြီးတော့အဲ့ဒီအပြင်ဆိုတော့တရုတ်တို့ဂျပန်တို့ဒီလိုနိုင်ငံတွေနဲ့ကုန်သွယ်မှုကများတာပေါ့ဆရာ။
တရုတ်နဲ့အိန္ဒိယနဲ့ဂျပန်ကအဓိကပဲ။တရုတ်ဂျပန်အိန္ဒိယပေါ့ဘုရားတယ်ဗျာ
။ဟုတ်ကဲ့။ဆိုတော့သူတို့ကဒီတက်ကရစ်2020မှာအာဆီယံနဲ့တရုတ်ကြားမှာဒေါ်လာတန်းတထောင်ပေါ့ဆရာ။ဒေါ်လာ1 trillion အထိကုန်သွယ်မှုကိုတိုးမြင့်မယ်ဆိုတဲ့အခါကျတော့အဲ့ဒီထက်မှမြန်မာပြည်အတွက်လည်းပဲကုန်သွယ်မှုအချိုးအစားတော်တော်များများပါမဲ့သဘောရှိတာပေါ့နော်
။ပါလာပေါ့ပါလာပေါ့အများကြီးပါနေတယ်လေ။အော်နောက်နှစ်ဆယ်လောက်ဆိုရင်တော့ကျွန်တော်ထင်တယ်လေကျွန်တော်နဲ့သူတို့ကဘီလီယံဘာလောက်လောက်ဖြစ်သူကပြောတော့မှပြောလို့မရအောင်သူမြန်နိုင်ငံလေးကိုလေနှစ်ဆယ်လောက်ဆိုရင်ချက်ဖြစ်သွားနိုင်တယ်သူကတေချာလာတော့15ဘီလီယံထက်မှာရှိမှထင်တယ်ကျွန်တော်ခန့်မှန်းကြည့်တာတော့အဲ့လားရှိမှတယ
်စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနဝန်ကြီးရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမောင်အောင်ပါလူဦးရေအများဆုံးနိုင်ငံကြီးတွေကြားမှာရှိနေတဲ့မြန်မာနိုင်ငံရဲ့မဟာဗျူဟာမြောက်အနေအထားဟာကျွမ်းကျင်လိမ္မာစွာအသုံးချနိုင်ရင်ဖြင့်နိုင်ငံသူနိုင်ငံသားအားလုံးအတွက်အကျိုးများစေနိုင်မယ်လို့မြင်မိကြပါခင်ဗျာ။